ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့ဒုက္ခသည်ရှင်တွေထဲကလူ400နီးပါးကိုမြန်မာဘက်ကစီးစစ်အတီးပြုပြီးသွားပြီးမို့ဒီလိုရင်းနေတဲ့အချိန်မျိုးပြန်လာနိုင်ပြီဖြစ်တယ်လို့မြန်မာအာဏာပိုင်တွေကပြောပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံရင်းနဲ့နေရာချထားရေးကိစ္စတွေမှာကုလသမဂ္ဂအဖွဲ့အစည်းတို့နဲ့လည်းပူးပေါင်းဆောင်ရွက်တော့မှာဖြစ်တယ်လို့ပြောပါတယ်။ဒီအကြောင်းအပြည့်အစုံကိုကိုသားညုံကပြောပြမှာပါ။
မြန်မာစစ်ဘက်ကတော့ဒုက္ခသည်တွေပြန်လာနိုင်ရေးအတွက်သူတို့ဘက်ကအစဉ်သိရှိနေပြီလို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့စီးနီးတွေကနေပြီးတော့ဒုက္ခသည်400နီးပါးကိုစီစစ်အတည်ပြုထားပြီးဖြစ်တယ်လို့မြန်မာနိုင်ငံရဲ့ဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူကပြောပြပါတယ်
။ These 374 are verified. So they can come back at their own convenience. So out of
804 ကိုစီစစ်အတည်ပြုပြီးပါပြီ။သူတို့စင်ကြဲချိန်မှာပြန်လာနိုင်ပါတယ်။ဒါကြောင့်စုပေါင်းရတာလည်းစီးရင်8032ဦးထဲမှာ384ကိုတည်ပြုထားပါပြီ။ဒီလူတွေကပထမဆုံးပြန်လာဖို့အတော့ဖြစ်မှာပါ
။ရှိနေတဲ့ဒုက္ခတွေက9သိန်း။အခုဒီဘင်္ဂလားဒေ့ရှ်ဘက်ကပြီးပို့လာတဲ့စီးရင်8000ကျော်ထဲမှာလူ400ကိုပဲစီစစ်အတည်ပြုနိုင်ခဲ့တဲ့အကြောင်းကတော့ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့အချက်လက်အတိအကျကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမပေးနိုင်တာကြောင့်လို့ဆိုမြန်မာဘက်ကအပြစ်တင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြီးပို့လာတဲ့လက်ရှိဒုက္ခတွေစီးရင်ထဲမှာလည်းအစာကျန်းဖက်တက်ခိုက်မှုမှာပတ်သက်တဲ့အချက်ကိုလည်းတွေ့ရတယ်လို့ဦးမြင့်သူကပြောပါတယ်။လုံးချာဒုက္ခသည်တွေနေရာပြောင်းရင်းနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာကြားပြည်ထောင်စုနှစ်နိုဝင်ဘာလကလေးကသဘောတူထားကြဖြစ်ပြီးတော့နှစ်လအတွင်းမှာဒုက္ခသည်တွေပြန်လည်ခံရေးအစီအစဉ်စဖို့ကိုလည်းမူလကပြင်ဆင်ထားခဲ့ပါတယ်။ဒါမှမဟုတ်ဒုက္ခသည်တွေဘက်ကသူ့ရဲ့လူညုံရေးအတွက်စွန့်ချက်တွေရှိနေပြီးတော့အစီအစဉ်ကမဖြစ်ခဲ့ပါဘူး။ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာကူညီရေးနဲ့နေရာချထားရေးကိစ္စရပ်တွေကိုကြီးကြပ်ဆောင်နေတဲ့ UHRD အနေနဲ့ကတော့ဒုက္ခသည်တွေပြန်လာရေးအတွက်ဘေးကင်းလုံခြုံမှုရှိစေဖို့အာမခံချက်ပေးပါတယ်လို့ UHRD ရဲ့ညှိနှိုင်းမှုဒေါက်တာအောင်ထွန်းတက်ကပြောပါတယ်။
We've been ready since January 23rd.
January 23ရက်နေ့ကတည်းကကျန်လက်ခံဖို့အစဉ်အသင့်ဖြစ်နေတာပါ။သူတို့ပြန်လာတာနဲ့ကျေးဇူးလက်ခံသွားမှာပါ။သူတို့ဆန္ဒအတိုင်းဘေးကင်းလုံခြုံပြီးဂုဏ်သိက္ခာရှိရှိပြန်လည်နေရာချထားမှုတွေပြုလုပ်ပေးသွားမှာပါ။ UHRD အဖွဲ့ကိုစားဒီစကားကိုကျွန်တော်အာမခံပါတယ်
။ဒုက္ခသည်တွေနေရာချထားရေးအတွက်ပြင်ဆင်တည်ဆောက်မှုတွေလုပ်နေတယ်လို့မြန်မာစစ်ရကမပြတ်သတင်းထုတ်ပြန်နေတဲ့အချိန်ထဲမှာပဲအရင်ဝင်ကြကြည့်ရတဲ့အချို့မှာစစ်တပ်ကနေပြီးတော့အဆောက်အုံတွေဆောက်လုပ်နေတယ်ဆိုပြီးတော့ဂျူဒူဓာတ်ပုံသတင်းတွေကိုကိုးကားပြီးတော့ NSC International ကအစည်းအဝေးထုတ်ခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဩဂတ်စ်လအာဆာချပ်ဖက်တိုက်ခိုက်မှုတွေပြီးစစ်တပ်ရဲ့နေမီရှင်းလင်းရေးကာလမှာလူခွင့်ချုပ်ဖောက်မှုတွေစုစုဝဝဖြစ်ခဲ့တယ်ဆိုတဲ့အချက်လက်တွေကတစားပြီးတစားနောက်ပိုင်းမှာထွက်ခဲ့ပါတယ်။ဒီနောက်ပိုင်းမှာဆိုလို့ရှိရင်လည်းစံနေသေးတဲ့ရွေးကြော်ရီတော်မှနေထိုင်စားတောက်ရီခက်လာအောင်လို့အာဏာပိုင်တွေကမူဝါဒချလုပ်နေတယ်ဆိုပြီးတော့စုဆဲချက်တွေကလည်းရှိလာကြပါတယ်။ဒါကြောင့်မို့လို့ရွှေကြော်ပြီးပြန်နိုင်မှုဆိုလို့ရှိရင်အဲ့ဒီဒေသတွေမှာဘေးကင်းလုံခြုံမှုရှိဖို့နဲ့နိုင်ငံတကာရဲ့စောင့်ချက်မှုတွေလည်းလိုအပ်မယ်ဆိုပြီးနိုင်ငံတကာကဘက်ကယူဆလာပါတယ်။ဒုက္ခသည်တွေဟာအခုချိန်ထိတစ်ဖက်နိုင်ငံကိုထွက်ပြေးနေကြသေးတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရသူ Rupert Coville ကပြောပါတယ်။
The government of Myanmar is busy telling the world that it's ready to receive Rohingya refugees returnees.
ရိုဟင်ဂျာဒုက္ခသည်တွေကိုကျန်နေတဲ့ထံကိုအစိုးရရှိနေပြီလို့မြန်မာအစိုးရကပြောပြောနေတဲ့အချိန်ထဲမှာပဲဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်ဘက်ကိုဆွနေကြသေးပါ။ဒါကြောင့်လက်ရှိအချိန်အထိတော့ဒုက္ခသည်တွေလုံခြုံပေးကင်းစွာနဲ့ဂုဏ်သိက္ခာရှိရှိပြန်လာဖို့အခိုင်အမာအစီအစဉ်တွေမဖြစ်နိုင်သေးပါဘူး။ဒါကြောင့်ရခိုင်မြောက်ပိုင်းဒေသမှာအကြမ်းဖက်မှုတွေရပ်တန့်ဖို့အကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူဖို့နဲ့ဒုက္ခသည်တွေပြန်လာနိုင်တဲ့အခြေအနေကိုဖန်တီးဖို့ဆိုတာတွေကိုအခုအလေးပေးပြောဆိုစကားပြောနေကြပါတယ်
။မြန်မာနိုင်ငံဘက်ကတော့ရွှေကြဒုက္ခသည်တွေပြန်လာရေးမှာအဆင့်၃ဆင့်ထားပြီးတော့ပထမအဆင့်မှာတော့နိုင်ငံတကာသူကြီးဒီကုလသမဂ္ဂရဲ့ပါဝင်မှုကိုချန်ဟတ်ထားပါတယ်။ဒါနဲ့အခုမှတော့ဒီဒုက္ခသည်တွေပြန်လက်ခံရေးပထမအဆင့်မှာကိုပဲကုလသမဂ္ဂအေဂျင်စီနှစ်ခုကိုပူးပေါင်းပါဝင်ဖို့အတွက်ကမ်းလှမ်းထားပြီးဖြစ်တယ်လို့နိုင်ငံရေးဌာနအမြဲတမ်းတွင်းဝင်ဦးမြင့်သူကပြောပါတယ်
။ We consider that the time is now appropriate to invite UNHCR and UN
ဒုက္ခသည်တွေပြန်လက်ခံရေးဆွေးနွေးမှုဆက်တိုင်းလုပ်ငန်းစဉ်တွေမှာရောရခိုင်ပြည်နယ်ကလူတိုင်းဝန်အလုံးရဲ့လူမှုဘဝတွေတိုးတက်လာရေးဆောင်ရွက်ရမှာပါ။ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်တို့ပါဝင်လာပြီးဖိတ်ခေါ်ချိန်တင်နေပြီလို့ကျွန်တော်တို့သိဆောက်ပါတယ်။သူတို့ဘက်ကလည်းဒုက္ခသည်တွေပြန်လက်ခံရေးအစီအစဉ်နဲ့ပတ်သက်လို့လုပ်ပြနေမယ်ဆိုပြီးချက်ကိုမလ9ရက်နေ့ကပြန်လည်ပေးပို့ထားပါတယ်။ဒါကိုစိုးရွားသုံးသပ်နေပြီးမကြခင်အကြောင်းပြန်ပါပါ
။ရုံးကြဒုက္ခသည်တွေရဲ့အခြေအနေဟာစိုးရွားဆုံးလူသားရပ်တည်မှုဆိုင်ရာကြက်တဲတစ်ခုဖြစ်တယ်လို့ကုလသမဂ္ဂအရာရှိတွေကယူဆနေတယ်လို့ဒါဟာ genocide လူမျိုးတုံးသတ်ဖြတ်မှုအထိဖြစ်တဲ့အချက်လက်တွေတွေ့နေရတယ်ဆိုပြီးတော့လည်းကုလသမဂ္ဂလူခွင့်အရာရှိတွေကထောက်ပြလာပါတယ်။ဒါကြောင့်လည်းလက်ရှိအခြေအနေအဖြစ်တော့ဒုက္ခသည်တွေပြန်ရေးဆိုတာမဖြစ်နိုင်သေးပဲဒီစူးစူးဘဝဖြစ်ရတူကိုစုံစမ်းစစ်ဆေးဖို့တာဝန်ရှိသူတွေကိုဖော်ထုတ်ရည်ရွယ်ဖို့ကိုပို့ပြီးတော့လေးထားတောင်းဆိုလာပါတယ်။မြန်မာနိုင်ငံဘက်ကတော့ဒီလူမျိုးရေးအာဏာပိုင်ရဲ့နေမီရှင်ရေးအတွက်မှမတော်မတရားလုပ်ခဲ့တဲ့တာဝန်ရှိသူတွေချုပ်ကိုရည်ယူထားပြီးဖြစ်တယ်လို့တုံ့ပြန်ထားပါတယ်ခင်ဗျ။